တောင်ကရိုလိုင်းနားပြည်နယ်ချော့စတန်မြို့ကအေမန်နျူဝဲ AME ခရီးရန်ဖျားကျောင်းမှာတရက်နဲ့ပြစ်ခတ်မှုနဲ့ဆွဆွဲခံထားရသူကို UDP တည်ဆုံသွားသူ9ဦးရဲ့မိသားစုဆွေမျိုးသားချင်းတွေကတောက်ကြနေတရက်ခွင်မှာစကားပြောဆိုခဲ့ကြပါတယ်။တောက်ကြနေမှာသူ့ကိုပထမအဦးဆုံးအကြိမ်ရုံးထုတ်တာပါ။ရှင်ဟာကျမစီကအင်မတန်တန်ဖိုးကြီးမားတဲ့အစုံတစ်ခုကိုယူသွားတယ်။သူ့ကိုကျမဘယ်တော့မှစကားပြောရတော့မှာမဟုတ်ဘူး။သူ့ကိုကျမဘယ်တော့မှစုတ်ကင်ခွင့်ရတော့မှာမဟုတ်ဘူးလို့တည်ဆုံသွားသူတွေကတူဦးဖြစ်သူအသက်80အရွယ် Etherlands ရဲ့တမီးဖြစ်သူကကန်စားချက်မဲ့အမှုရာနဲ့ရက်နေတဲ့တနတ်သမားလိုဆွဆွဲခံထားရသူဒီလန်ရူဖ်ကိုပြောပါတယ်။ဒါပေမဲ့ဖျားသခင်ကရှင့်ကိုခွင့်လွှတ်ပါတယ်။ကျမရှင့်ကိုခွင့်လွှတ်ပါတယ်လို့နာကျင်ကြေကွဲတဲ့အတန်နဲ့သူကဆက်ပြောပါတယ်။ Etherlands ဟာ Emmanuel ဖျားကြောင့်ရဲ့ဝေယဝစ္စအလုပ်တွေကိုလုပ်ကင်ပေးသူတူပါ။တစ်တာလိုအခန်းထဲမှာရှိနေတဲ့ Roof ရဲ့ဘေးမှာလက်နဲ့အပြည့်စုံနဲ့လူညုံရေးတပ်ဖွဲ့ဝင်2ဦးရက်နေပြီးသူ့ကိုဗီဒီယိုကင်မရာနဲ့ရိုက်ပြီးတော့တရားရုံးက TV ပေါ်မှာပြထားတာပါ။လူ၉ဦးကိုတပ်ဖြတ်မှုနဲ့တရားစွဲခံနေရတဲ့ Roof ဟာအချင်းထောင်ထဲမှာဆက်နေရမှာဖြစ်ပြီးအာမခံပေးဖို့အစီအစဉ်မရှိဘူးဆိုတာကိုလက်ခံထားပြီးပါပြီ။လက်နက်မှုဆိုင်ရာနောက်ထပ်ဆွဲချက်အတွက်အာမခံငွေဒေါ်လာ1,000ရထားသတ်မှတ်ပါတယ်။တည်ဆုံသွားသူ၉ဦးကတော့အသက်88နှစ်အရွယ်ဖောဝတ်ဒူအပါဝင်အမျိုးသမီး6ဦးနဲ့အမျိုးသား3ဦးပါပါတယ်။တခြားလူ3ဦးလည်းတရားရပါတယ်။အသက်21နှစ်အရွယ် Roof ဟာကြာသပတေးနေ့ကတနက်နေ့ပြစ်ပြီးတဲ့နောက်ကားနဲ့မြောက်ကာရိုလိုင်းနားပြည်နယ်ထွက်ပြေးရင်ဖမ်းခံရတာပါ။သူ့ရဲ့နောက်တစ်ကြိမ်တရားရုံးခြင်းကတော့အောက်တိုဘာလမှာဖြစ်ပါတယ်။